ီးခဲ့တဲ့ဩဂုတ်လ25ရက်နေ့ကရခိုင်ပြည်နယ်မြောက်ပိုင်းလှုပ်ရှားရေးကင်းစခန်းတွေအကြမ်းဖက်တိုက်ခိုက်ခံရပြီးနောက်ပိုင်းနယ်မြေရှင်းလင်းရေးကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားကြတဲ့သူတို့အခေါ်ရိုဟင်ဂျာဒုက္ခသည်အရေအတွက်ဟာ43,000နီးပါးရှိနေပြီလို့ကုလသမဂ္ဂကခန့်မှန်းထားပါတယ်။ဒုက္ခသည်ဥယျာဉ်တန်တဝက်နီးပါးဟာဖြစ်တယ်လို့နေရာမှာသူတို့အဝါချင်းနေရင်ဆိုင်နေကြရပြီးအခုကြီးအပူတပြင်းလိုအပ်နေတာကြောင့်ကုလသမဂ္ဂအဖွဲ့အစည်းတွေကလည်းအရေးပေါ်အကူအညီပေးနိုင်ရေးတိုးမြှင့်ဆောင်ရွက်နေကြောင်းဇနီးဘာမျိုးကနေသတင်းတော့ research line ပေးပို့ထားပါတယ်။ကိုညာဝင်းအောင်ကပြောပြမှာပါရှင်
။ဘင်္ဂလားဒေ့ရှ်နိုင်ငံမှာနေရင်ထွက်ပြေးလာတဲ့ဒုက္ခသည်အရေအတွက်အမြင့်ဆုံး2000ကနေ1000လောက်ထိကြာဆင်းသွားပါတယ်။ဝင်လာတဲ့ဒုက္ခသည်ဥယျာဉ်တိတိတသာကြာဆင်းသွားတဲ့အတွက်ဘင်္ဂလားဒေ့ရှ်နေဆာမှာရှိသားပြီးသားရိုဟင်ဂျာဒုက္ခသည်စခန်းတွေနားမှာအခုနောက်ဆုံးဖွင့်လိုက်တဲ့ဒုက္ခသည်စခန်းတွေပြုတ်သိမ့်နေတဲ့အခြေအနေကိုအနည်းငယ်သက်သာရရစေပါလေ။အတိရောက်လာတဲ့ဒုက္ခသည်တွေအတွက်စတူရန်မီတာ800အကျယ်ဝန်းရှိတဲ့စခန်းတွေကိုဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကသုံးခွင့်ပေးထားပါတယ်။မဟုတ်တော့မူနဲ့လေတံကိုကာကွယ်နိုင်ဖို့ဒုက္ခသည်တွေပလတ်စတစ်ရွက်ချင်တွေရောက်အောင်တက်နိုင်သမျှဝေငှပေးနေတယ်လို့ကုလသမဂ္ဂဒုက္ခသည်အေဂျင်စီ UNHCR ကပြောပါရယ်။ဆိုရတဲ့ရာသီဥတုလူ့ရေထူထပ်မှုနဲ့စားနပ်ရိက္ခာမလုံလောက်မှုတွေကြောင့်ဖြစ်လာနိုင်တဲ့ကျန်းမာရေးပြဿနာအတွက်အထူးစိုးရိမ်နေရတယ်လို့ UNHCR ပြောခွင့်ရ Andrew Murray ကပြောပါတယ
် There are risks of diseases so that's why the extension is so crucial
ဒီမှာကကုသရောဂါအန္တရာယ်ရှိပါတယ်ဒါကြောင့်ဒုက္ခသည်တွေစိတ်ဖြစ်စီမှုရောကျသွားဖို့အတွက်ဒီစကန်ကသိပ်ကိုအရေးကြီးပြီးဒီစကန်တွေမှာမိန်းလာစနစ်နဲ့တောက်ရတဲ့စတာတွေစနစ်တကျဆောင်ရွက်ပေးဖို့ကြိုးနေပါတယ်
။ရိုဟင်ဂျာဒုက္ခသည်တွေဟာရေကြောက်ဖြစ်တဲ့ဝမ်းလျှောနဲ့ကာလဝမ်းရောဂါ၊သွေးလွန်တုပ်ကွေးနဲ့နှစ်ဖြာစတဲ့ကူးစက်ရောဂါအန္တရာယ်နဲ့ကြုံလာရနိုင်တယ်လို့ဒူရေးရှိုကမ္ဘာ့ကျန်းမာရေးအဖွဲ့ပြောခွင့်ရအမျိုးသမီးဖာဒီလာချာဟိတ်ကပြောပါတယ
်။ We have also concerns about the injured. They need to be cared for.the immunization rate among
သူတို့ထိခိုက်ဒဏ်ရာရမှာကိုလည်းစိုးရိမ်နေပါတယ်။ဒါအတွက်သူတို့ဘင်းဆိုင်ဖို့လိုပါတယ်။ကာကွယ်ဆေးထိုးထားတဲ့ကလေးကအနည်းစုပဲရှိပြီးမိသားစုထဲမှာကလေးကများပြီးအဟာရချို့တဲ့နေကြမယ်ဆိုရင်ပြီးတော့ကွင်းပြင်ကြီးထဲမှာပဲနေကြရတော့ဝက်သက်ရောဂါဖြစ်လာနိုင်တယ်လို့တခြားကလေးငယ်တွေကိုလည်းကူးစက်နိုင်ခြေကအများများပါတယ
်။ဒုက္ခသည်တွေရဲ့ကျန်းမာရေးအတွက်ကူးစက်ရောဂါပြန့်ပွားမှုတားဆီးရေးဝန်ထမ်းတွေဒီစကမ်းထဲမှာစတင်လို့ဆောင်နေကြောင်း WHO ပြောခွင့်ရဂျာယိတ်ကပြောပါတယ်ရေသန့်ဆေးပြား2000နဲ့ဝမ်းရောဂါကာကွယ်ဆေး2000ကိုဖြန့်ဝေပေးထားပြီးဖြစ်ပါတယ်ပြီးခဲ့တဲ့တစ်ပတ်လောက်ကစလို့ဝက်သက်နဲ့ပိုလီယိုရောဂါကာကွယ်ဆေးတွေထိုးပေးနေပြီးကလေးငယ်3000ခွဲအထိထိုးပေးပြီလို့သူမကပြောပါတယ်ခင်ဗျာ